အိန္ဒိယနိုင်ငံမှာတော့တနေ့တည်းမှာကိုဗစ်ကူးစက်မှုစံချိန်ချိုးအများဆုံးဖြစ်သွားပြီးတော့ကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့နောက်ဒုတိယနေရာကိုရောက်ရှိသွားပါတယ်။တနင်္လာနေ့ကတနေ့တည်းမှာကူးစက်မှု 38,000 နီးပါးရှိလို့စုစုပေါင်းကူးစက်မှုပေါင်းက73တန်းခွဲကျော်ရှိသွားပြီဖြစ်ပြီးတော့အရင်ဒုတိယနေရာမှာရှိတဲ့ဘရာဇီးလ်ကိုကူးစက်မှုဦးရေ 1,000 ကျော်သွားတယ်လို့ကိုဗစ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းယူနေတဲ့ John Hopkins Coronavirus ဆိုင်ရာသတင်းချက်လက်သုတေသနဌာနကပြောပါတယ်။အိန္ဒိယမှာတနှစ်တာကာလအတွင်းအငြိစေတန့်စင်မှုလို့ဘာသာရေးရာယူဆတဲ့ကင်းဂါမြစ်အပောင်းဝင်မြေကြီးလေးစင်မှာလူသန်းပေါင်းများစွာရေးစင်းချိုးကြတဲ့ကွန်မေလာပွဲတော်ရင်နောက်ပြီးတော့အိန္ဒိယတချို့ပြည်နယ်တွေမှာကာကွယ်ဆေးလိုအပ်နေတာရဲ့တိုက်ဆိုင်ပြီးတော့အဲဒီကနေကိုဗစ်ကူးစက်မှုတရက်ထက်အမြင့်ဆုံးဖြစ်သွားရတာပါကိုဗစ်ကြောင့်သေဆုံးမှုကအိန္ဒိယက 38,000 ကျော်ပြီးတော့တနင်္လာနေ့ကလူ904ဦးသေဆုံးခဲ့ပါတယ်အမေရိကန်ပြည်အစုကတော့ကိုဗစ်ကူးစက်မှုရှေ့ဆုံးကရှိနေပြီးတော့တိုက်ဆုံးသူပေါင်း9သိန်းခွဲကျော်နဲ့ဘရာဇီးလ်ကတိုက်ဆုံးသူပေါင်း3သိန်းခွဲကျော်မက္ကဆီကိုကတိုက်ဆုံးသူပေါင်း2သိန်းကျော်နဲ့အိန္ဒိယရဲ့ရှေ့မှာရှိပါတယ်။ဒီနေ့အစပိုင်းမှာသတင်း6ပတ်ကိုဗစ်ကူးစက်မှုကျဆင်းနေပြီးတော့မှအိန္ဒိယနဲ့အမေရိကန်ပြည်အစုတို့မှာသတင်း9ပတ်ဆက်တိုက်ကိုဗစ်ကူးစက်မှုပြန်မြင့်သတင်းလေးပတ်သက်တိုက်ကိုဗစ်ကြောင့်တေဆုံးသူပြင်းပြရတာဟာဒီနိုင်ငံတွေကကျန်းမာရေးစနစ်နေနာတွေကပုံစံတသမတ်ထဲမဟုတ်ဖ ೇನೆ နေစနစ်တွေတေချာရှင်းရှင်းလင်းလင်းမရှိတာကိုလုံဆောင်မှုတွေကိုကိုကျေနပ်နေတာတွေကြောင့်ဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲကဝေဖန်သွားပါတယ်